ီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကကိုကန့်တောင်ပလောင်နဲ့ရခိုင်အေးတိုင်းသားလက်နက်ကင်3ဘွဲကကြေညာချက်တစ်ခုထုတ်ပြန်ပါတယ်။ထုတ်ပြန်ချက်ရဲ့အဓိကအကြောင်းအရာကတော့သူတို့အဖွဲ့တွေအနေနဲ့စစ်ရေးဆောင်ရွက်မှုတွေကိုအရင်ရပ်တန့်ပြီးစစ်ရေးနီလမ်းမှအပနိုင်ငံရေးနီလမ်းအရဆောင်ရွက်သွားဖို့ဆန္ဒရှိတယ်ဆိုတဲ့ထုတ်ပြန်ချက်ပါ။အဲ့ဒီထုတ်ပြန်ချက်ထုတ်တဲ့တရက်ထဲမှာပဲပြည်တော်စုညဉ့်ဉန်းရေးကော်မရှင်ကကြေညာချက်တရက်ထုတ်ပြန်ပါတယ်။လက်နက်ကင်3ဘွဲရဲ့ကြေညာချက်ကိုကြိုးစိုးထောက်ခံကြောင်းနဲ့နှစ်ဦးနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူညီချက် bilateral ceasefire agreement ရရှိရေးကိစ္စဆက်ပြီးညှိနှိုင်းသွားမယ်လို့ဖော်ပြထားပါတယ်။အလားတူအဲ့ဒီထုတ်ပြန်ချက်နှစ်ဆောင်နဲ့ပတ်သက်ပြီးနောက်တရက်မှာမြန်မာနိုင်ငံဆိုင်ရာတရုတ်နိုင်ငံသံယုံကလည်းကြိုဆိုတဲ့အကြောင်းမြန်မာနိုင်ငံအမျိုးသားပြန်လည်သင်းမြတ်ရေးနဲ့ညီညာရေးကိုတတ်နိုင်သမျှကူညီသွားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်။လက်တလောမြန်မာတပ်မတော်နဲ့ထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့တိုင်းသားလက်နက်ကိုင်သုံးဖွဲ့ရဲ့အဲ့ဒီကြေညာချက်ဟာမြန်မာညီညာရေးလုပ်ငန်းစဉ်အတွက်ဘလောက်အရေးပါသလဲဆိုတာလေ့လာကြည့်ကြရအောင်ပါ
။နောက်ကြောင်းကိုပြန်ကောက်ကြည့်လိုက်ရင်2015ခုနှစ်အောက်တိုဘာလ15ရက်နေ့အစိုးရနဲ့လက်နက်ကိုင်တိုင်းသားတွေကြားမှာတိုင်းနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲအစာချုပ်အန်ချီလက်မှတ်ရေးထိုးပွဲနဲ့ပတ်သက်ပြီးတော့ကိုကန့်တအောင်ပလောင်နဲ့ရခိုင်အေအေလက်နက်ကိုင်သုံးဖွဲ့ပါဝင်ရေးဟာကြီးမားတဲ့အခက်အခဲတစ်ခုဖြစ်ခဲ့ပါတယ်။KIA ကချင်းလက်နက်ကိုင်အပါအဝင်တိုင်းရင်းသားလက်နက်ကိုင်တချို့က NCA စာချုပ်လက်မှတ်ထိုးရာမှာအဲ့ဒီ၃ဖွဲ့စလုံးကိုအတိမတ်ပြုပါဝင်လက်မှတ်ထိုးဝင်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်အစိုးရနဲ့တက်မတော်ဘက်ကလက်နက်ကိုင်၃ဖွဲ့ကိုအတိမတ်မပြုပါဘူး။သူတို့အကြောင်းပြချက်ကတော့ငင်းကြဲလုပ်ငန်းစဉ်တွေစတင်ချိန်မှာအဲ့ဒီအဖွဲ့တွေပေါ်ပေါက်သေးခြင်းမရှိတာ၊ကိုကန့်လိုအဖွဲ့မျိုးရဲ့2015တိုက်ခိုက်မှုဟာမြမအချုပ်ချာအာဏာကိုထိခိုက်တယ်လို့မှတ်ယူတာစားရဲအကြောင်းပြချက်တွေနဲ့ချမ်းလက်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်ပြီးတော့နောက်ပိုင်းပြည်လဲမှုတွေရလာမယ်ဆိုရင်တော့ NCA စာချုပ်ထဲပါဝင်လက်မှတ်ရေးထိုးနိုင်တာပဲဆိုပြီးတော့အပြေပေးခဲ့ပါတယ်။အဲ့လိုသဘောတူညီမှုတွေမရခဲ့တာကြောင့်လဲ KIA အပါအဝင်တိုင်းသားလက်နက်ကိုင်တချို့ NCA စာချုပ်ထဲမပါဝင်တော့ဘဲနဲ့ KNU ကရင်လက်နက်ကိုင်အဖွဲ့အပါဝင်10ဖွဲ့ပဲလက်မှတ်ထိုးတဲ့အနေအထားရောက်စေခဲ့ပါတယ်။နောက်ပိုင်းအစိုးရနဲ့တက်မတော်ဘက်ကလက်နက်ကိုင်၃ဘွဲကိုသူတို့အနေနဲ့လက်နက်ကိုင်တိုက်ပွဲလမ်းစဉ်ကိုဆွံ့လွတ်ကြောင်းကြေညာပေးရမယ်။သူတို့တပ်ဖွဲ့တွေကိုသူတို့အခြေစိုက်ရာနယ်မြေကဥမာအဖြစ် KIA လိုအဖွဲ့မျိုးကအာမခံချက်ပေးရမယ်။အဲ့ဒါဆိုရင် NCA မှာပါဝင်ခွင့်ပေးနိုင်မယ်ဆိုပြီးတော့ကန့်လန့်ခဲ့ပါတယ်။ဒါပေမဲ့လည်းလက်နက်ကိုင်၃ဘွဲကလက်မခံခဲ့ပါဘူး
။အစိုးရနဲ့တက်မတော်ဘက်ကနောက်တစ်ဆင့်ထတ်လျှော့ပါတယ်။အခြားလက်နက်ကိုင်တပ်ဖွဲ့တွေကအာမခံချက်ပေးစရာမလိုလက်နက်ကိုင်လမ်းစဉ်ကိုစွန့်ပါပြီလို့ကြေညာရုံနဲ့ဆွေးနွေးပွဲတွေဆက်လုပ်ပြီး NCA လမ်းကြောင်းပေါ်ရောက်လာနိုင်တယ်လို့ကန့်လန့်ပါတယ်။အဲဒီမှာလဲထုတ်ပြန်ချက်တဲ့ထည့်ရမဲ့စကလုံးတွေညှိနှိုင်းမရတာကြောင့်နောက်ပိုင်းအစိုးရနဲ့အဲဒီလက်နက်ကိုင်၃ဖွဲ့ညှိနှိုင်းမှုတွေမရှိတော့ဘဲရပ်ဆိုင်သွားခဲ့ရပါတယ်။နောက်ပိုင်းဖြစ်ထွန်းမှုတွေမှာတော့အဲဒီလက်နက်ကိုင်၃ဖွဲ့ဟာဝါကချင်တပ်ဖွဲ့တွေပါဝင်တဲ့ FPNCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ပူးပေါင်းသွားပါတယ်။အဲဒီဖွဲ့ကညီညာရေးနဲ့ပတ်သက်တဲ့ညှိနှိုင်းမှုတွေကိုသူတို့တပ်ပေါင်းစုနဲ့လုပ်ဖို့အစိုးရဘက်ကမ်းလှမ်းပါတယ်။ဒါပေမဲ့အစိုးရဘက်ကအဲ့ဒီကမ်းလှမ်းချက်လက်မခံဘဲဝမိုင်းလားအပါအဝင်တဖွဲ့ချင်းစီနဲ့တွေ့ဆုံဆွေးနွေးတာလုပ်ပါတယ်။နောက်ပိုင်းအစိုးရတပ်မတော်ဘက်ကတောင်းဆိုမှုတရုတ်နိုင်ငံဘက်ကဖိအားပေးမှုမြောက်ပိုင်းမဟာမိတ်အဖွဲ့ကလည်းလက်ခံမှုတွေကြားမှာဒုဗိုလ်ချုပ်ကြီးဟောင်းခင်စောဦးခေါင်းဆောင်နဲ့ညီညာရေးကော်မရှင်နဲ့လက်နက်ကိုင်၃ဖွဲ့တရုတ်နိုင်ငံခွင့်မင်မြို့မှာအလွတ်တဘောဆွေးနွေးမှုတွေပြန်ပြီးပေါ်ပေါက်ခဲ့ပါတယ်။နောက်ဆုံးနှစ်ဖက်ညှိနှိုင်းပြီးအခုထုတ်ပြန်တဲ့ကြေညာချက်ထုတ်လာနိုင်တာဖြစ်ပါတယ်။
နှစ်ဖက်ထုတ်ပြန်ချက်တွေကိုကြည့်လိုက်ရင်အစိုးရနဲ့တက်မတော်ဘက်ကလိုလားတဲ့ကြီးညာချက်တစ်စောင်ကိုလက်နက်ကင်၃ဘွဲ့ကထုတ်ပြန်ပေးပြီးပြီမို့နှစ်ဖက်အပြစ်ခတ်ရဲစဲရေးကိစ္စဆက်ဆွေးနွေးဖို့လမ်းပွင့်သွားပါပြီ။အစီအပြေတော့၃ဘွဲ့စလုံး NCA စာချုပ်ထဲပါဝင်လက်မှတ်ရေးထိုးတဲ့အဆင့်ရောက်လာနိုင်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ထူးခြားတဲ့တိုးတက်မှုတစ်ခုလို့ဆိုနိုင်ပါတယ်။ဒါပေမဲ့တခြားပြဿနာတွေအများကြီးဖြေရှင်းဖို့ကြံနေပါသေးတယ်။အထူးသဖြင့်ဒီ၃ဖွဲ့ဟာမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့လို့ဆိုနိုင်တဲ့အုပ်စုနဲ့အလွန်ရင်းနှီးတဲ့အဖွဲ့တွေဖြစ်လို့အင်အားကြီးတဲ့ဝါလိုကချင်လိုအဖွဲ့တွေမပါဘဲနဲ့သူတို့ဘာသာသူတို့ NCA ကိုလက်မှတ်ထိုးကြပါမလားဆိုတာကလည်းစဉ်းစားစရာပါနောက်ထပ်စဉ်းစားစရာတစ်ခုကတော့အစိုးရနဲ့တက်မတော်ဘက်ကမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအားလုံး NCA ထဲမှာပါဝင်လက်မှတ်ရေးထိုးရေးလိုလားနေသလိုတရုတ်နိုင်ငံဘက်ကလည်း NCA လက်မှတ်ထိုးဖို့ဖိအားပေးမှုတွေရှိနေတဲ့ကိစ္စပါအဲ့ဒီဘက်ကကြည့်ရင်တော့တူဩစာနဲ့ဘလုံးမမกินနိုင်တဲ့နေဆက်ကလက်နဲ့ကင်ဖွဲ့တွေဟာတခြားရွေးချယ်စရာမရှိတော့ရင် NCA လမ်းကြောင်းပေါ်ရောက်ကောင်းရောက်လာနိုင်ပါတယ်။ဒါပေမဲ့ဒါဟာလဲငင်းချဲရဲ့အတွက်အပြည့်မဟုတ်သေးဘူးဆိုတာလက်တလော NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့တက်မတော်ဆက်ဆိုင်အခြေအနေကိုကြည့်ရင်သိနိုင်ပါတယ်။ပြီးခဲ့တဲ့နေ့ပြီတော့ထိပ်သီးစည်းဝေးပွဲအပြည့်အခြေအနေကိုကြည့်လိုက်ရင် NCA ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့တက်မတော်ဆက်ဆိုင်ရေးအဆင်မပြေဖြစ်ပြီးတော့ငင်းချဲရဲ့လုပ်ငန်းစဉ်ပေါ်ထိခိုက်လာတာကိုပါမြင်တွေ့နိုင်ပါတယ်။ KNU KN လက်နက်ကိုင်အဖွဲ့ဟာတရားဝင်ချင်းချင်းဆွေးနွေးပွဲတွေကိုတပိတ်မှောက်ထားတယ်လို့ RCSSSSA ရှမ်းတပ်ဖွဲ့ကလည်းအပြစ်ရက်စောင့်ကြည့်တဲ့ GMC လုပ်ငန်းစဉ်တွေပါဝင်တာကနေပြီးတော့ဘေးထွက်နေပါတယ်NC လက်မှတ်ထိုးထားတဲ့ចောင်းသားတက်မတော် ABSDF ကတက်ဖွဲ့ဝင်2ယောက်နဲ့အရဲသား1ယောက်ကချင်ပြည်နယ်မိုးညင်းမြို့မှာဖမ်းဆီးထိန်းသိမ်းခံရတဲ့ဖြစ်စဉ်ပေါ်ပေါက်လာပြန်ပါတယ်။ ABSDF အတွက်ပို့ပြီးတော့ခံပြင်းစရာကောင်းတာကတော့ဖမ်းဆီးခံရသူရဲဘော်အောင်ဆွေဦးဟာအစိုးရနဲ့အပြစ်ရဲစာချုပ်ကိုကိုယ်တိုင်လက်မှတ်ရေးထိုးခဲ့တဲ့သူတွေထဲကတယောက်လည်းဖြစ်နေတာပါ
။ဒီပြဿနာတွေကြောင့်ပဲညဉ့်ညံရေးဆွေးနွေးပွဲတွေရပ်ဆိုင်းတယ်လို့ဖြစ်နေပြီး27ရာစုပင်လုံညီလာခံကျင်းပရေးကလည်းမစေချမရေရာပြန်ပါဘူး။တကယ်တော့မြမညီညာရေးလုပ်ငန်းစဉ်မှာ NCA စာချုပ်တစ်ခုပေါ်ပေါက်လာတာဆွေးနွေးဘက်တွေလို့အသိမှတ်မပြုရကနေအသိမှတ်ပြုလာတာမျိုးဟာတိုးတက်မှုမှတ်တိုင်တွေလို့မှတ်ယူနိုင်ပါတယ်။ဒါပေမဲ့ညီညာရေးလုပ်ငန်းစဉ်ပြီးမြောက်ဖို့ဆိုတာကတော့လက်ရှိဖြစ်ပျက်နေတဲ့အခင်းကျင်းကိုသုံးသပ်ကြည့်ရင်ခရီးအဝေးကြီးလုံနေသေးပါကြောင်းတင်ပြလိုက်ရပါတယ်။